အခုဆက်လက်ပြီးရန်ကုန်မြို့မှာကျင်းပခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်လပ်ရေးနေ့အခမ်းအနားအကြောင်းကိုထိုင်းနိုင်ငံအခြေစိုက် VOA သတင်းတောက် .AM မှာကတင်ပြပါလိမ့်မယ်ခင်ဗျာ
သတ်ရခင်ဗျာရှင်မြန်မာနိုင်ငံမှာလွတ်လပ်ရေးရရှိပေးပြီးကြတဲ့ကပြည်သူတွေဟာလွတ်လပ်ရေးဒီမိုကရေစီရေးကိုအပြည့်အဝမခံစားရသေးကြောင်းဒီအတွက်မြန်မာနိုင်ငံမှာမျိုးသားပြန်လည်တည်မြဲရေးကိုလှုံ့ဆော်ဖို့အတွက်လိုအပ်ကြောင်းဒီမိုကရေစီအင်အားစုတွေကစစ်အစိုးရကိုတိုက်တွန်းသွားခဲ့ပါတယ်ဒီအခမ်းအနားမှာပဲသဘာဝဖြစ်တဲ့အမျိုးသားဒီမိုကရေစီဖက်ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဦးလင်ကတော့
တမန်တော်ဒါအစိုးရနိုင်ငံတော်မှာစစ်အာဏာရှင်စနစ်ပေါ်ပေါက်ပေါက်ပြီးဆိုးလာကြတာကြည့်ရတဲ့ချောင်းတို့ပြပမမှာပဲကျူပါရရှိလာတဲ့ကြားတဲ့ပြည်သူအများရဲ့ဆိုးလာကဒီမိုကရေစီဟာသမိုင်းမှာပြည့်စုံဆုံးလှုပ်လှုပ်လုပ်ခဲ့ရတာစစ်ပေါင်း40ကျော်ဖြစ်ပါတယ်ယခုတိုင်လည်းခံစားရတာဖြစ်ပါတယ်ဒီမိုကရေစီရေးသိမ်းသုံးခဲ့တာကများနိုင်ငံတော်ရဲ့လူမှုရေးစီးပွားရေးပညာရေးကျန်းမာရေးတို့ဟာလည်းသိမ့်သိမ့်မရတော့စာသိမ့်ခဲ့ရတာဘယ်ဆင့်ဘယ်ဘဝရောက်မဲ့ဆိုတာတော့မြန်မာနိုင်ငံမှာဒါကြောင့်တို့ပြောရရင်ကျွန်တော်တို့တစ်တယ်လုံးလုံးဆိုရင်မျိုးဆက်ချက်ချောင်းလုံးတောက်တာလာကြရတယ်ဒီမိုကရေစီနဲ့လွတ်လပ်ရေးကိုလူလာနေုံနဲ့တော့မရနိုင်ပါဘူး
အမျိုးသားပြည်လဲတင့်မြဲရေးလှုပ်ဆောင်ဖို့လိုအပ်ကြောင်းကိုလည်းအခုလိုပြောဆိုသွားခဲ့ပါတယ
်လက်ဆက်ကြောင်းဝါးနိုင်ငံတော်အေးချသာရာရေးနဲ့ပုံပြေးရေးကောင်းသည်1990ပြည့်နှစ်မှာဥပဒေအရပြည်သူများကရေးကောင်းခံစားရတဲ့နိုင်ငံရေးပါတီများမှပုံစံလေးနဲ့တရားရဟန်းများပါဝင်တဲ့အဖွဲ့အစည်းတို့ဟာမဟာအကောင်ဝယ်အဖြစ်ဖြစ်ချောတော်ဘောင်းတဲ့အရေးယူဆောင်ရွက်နိုင်ရမှာဒီနေ့နိုင်ငံတော်မှာအလို့အဆုံးစူးစမ်းဖြစ်ပါတယ
်မြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့ပြည်ညာချက်ထဲမှာပါရှိချက်တွေနဲ့တောင်းဆိုချက်တွေကိုတော့မြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဦးမြင့်သိန်းကအခုလိုပြောပြခဲ့ပါတယ
်လူ့လယ်ရေးအတွက်ကြိုးပမ်းလှုပ်ရှားခဲ့ကြတဲ့ခေါင်းဆောင်ကြီးများရဲ့ဂုဏ်ကျေးဇူးကိုနှလုံးသွင်းပြီးတော့တမိုင်းကပေးတဲ့တင်ငန်းသားများကိုပြန်လည်ဆင်ခြင်သိညလာပါလေဆိုပြီးတော့အဆကြီးပါလေနိုင်ငံတော်အတွင်းဒီမိုဒီနည်းလူခွင့်ရေးထွန်းကားရေးအတွက်မတုံ့မနစ်ကြိုးပမ်းခြင်းကြောင့်တိုက်ခိုက်ခြင်းခံရပြီးနောက်နေပြည်တော်တွင်အကြေကျုပ်ခံနေရသောဘုရားဒုက္ခဦးတင်ဦးတွေ့ရတိမှုတော်အောင်ဆန်းစုကြည်တို့အားချွေးချက်မရှိအများဆုံးပြန်လုပ်ပေးရနှစ်ပြည်တော်စုနိုင်ငံတော်တည်ဆောက်ရာတွင်တိုင်းရင်းသားများသည်မပါဝင်လင်မဖြစ်သောကြောင့်နှစ်စီပြည်တံကြက်ခံခြင်းခံရသောစံတိုင်းရင်းသားများဒီမိုဒီအဖွဲ့ချုပ်ဥက္ကဋ္ဌခွန်ထွန်းဦးအတည်မှုဆိုင်ညွန့်လင်တို့အားချွင်းချက်မရှိအများဆုံးပြန်လွတ်ပေးရ။ပြည်သူလူထုက၎င်းတို့ကိုယ်စားလုပ်ပိုင်ခွင့်မင်းတိတ်ဆွေးအပ်ခြင်းခံထားရပြီးပြည်သူလူထုကိုယ်တိုင်များအားအကျဉ်းချထားခြင်းဖုံးစီထိန်းသိမ်းထားခြင်းမှချွင်းချက်မရှိအများဆုံးပြန်လွတ်ပေးရ။၄မိမိတို့ယုံကြည်ချက်ကြောင့်အကျဉ်းချခံရသောနိုင်ငံရေးအခြေအနေအားလုံးကိုချွင်းချက်မရှိအများဆုံးပြန်လွတ်ပေးရ
။ပြည်အောင်စုတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ်ကတေးပို့တဲ့တဝန်သာကိုတော့UNAD ရဲ့ပြောရေးဆိုခွင့်ရှိသူဦးထောင်ကိုထန်းကအခုလိုဖတ်ကြားသွားခဲ့ပါတယ်
။တိုင်းတပါပြည်နေအုပ်ချုပ်လက်အောက်မှာတိုင်းပြည်လွတ်မြောက်ခဲ့တော်လဲပြည်သူတို့မျော်လင့်ကြောက်တာနေတော့နိုင်ငံရေးလွတ်လပ်ခွင့်ဒီပွားရေးလွတ်လပ်ခွင့်လူမှုရေးလွတ်လပ်ခွင့်နဲ့ကိုယ်တမကိုယ်ခံနေနိုင်တော့ကိုယ်ပိုင်ပြတ်သားခွင့်စသည့်နိုင်ငံသားများ၏အခြေခံလွတ်လပ်ခွင့်ကိုယနေ့ဆက်တည်တိုင်းရရှိခံစားနိုင်ခြင်း
ရှိသေးတယ်88မျိုးဆက်ကျောင်းသားများကပေးပို့တဲ့တဝန်လာကိုတော့88ကျောင်းသူမမမဦးကအခုလိုဖတ်ကြားသွားခဲ့ပါတယ်
။နိုင်ငံအဖြစ်ရေးသီးလို့အပ်နေပြီ။အမျိုးသားပြည်လဲတည်ရဲ့ရေးကတမျိုးသားလုံးစုစည်းနေရစွာဘူးဘောင်းတော်ရရကာလာလေးဖြစ်ဖြစ်တမိုးရေးစီနဲ့လူခွေရေးပြေဝတော့ငင်းရန်ခါရပျိုးစွတ်တဲ့တော့နိုင်ငံတစ်ခုအားစောက်ကြရပါလိမ့်မယ်။တူတူပဲလေဘောလာပြီစီမံသားကြီးရအမျိုးသားတရားစုအားလုံးကိုညီနိုင်စီတောက်ကြရရထို့သောတူတောက်ရနိုင်လေတူအပေါ်တူနာကြီးမှုအာသာဒခွင့်မလွတ်နိုင်ဘူးစာသာစိတ်နှလုံးအခါများစီရရ
ရခိုင်လူမျိုးစုတွင်ကမန်းမျိုးသားများဒီမိုကရေစီအဖွဲ့ချုပ်ကပေးပို့တဲ့တဝန်လာကိုတော့ဥတင်ွေကအခုလိုဖတ်ကြားသွားခဲ့ပါတယ
်ဥတင်ဦးတို့ကောက်သူကြီးအပါဝင်အချင်းကြခံရသောနိုင်ငံရေးသမားအားလုံးတို့တော့ရအထူးလွှမ်းလဲခြင်းပါပါ
ဗ ီကနေ့တက်ရောက်တဲ့လွတ်လပ်ရေးနဲ့ခန်းနာကိုတော့အမေရိကန်ဂျီတိန်ဂျာမနီဂျပန်စတဲ့နိုင်ငံတွေကတန်တမန်နေနဲ့ကုလသမဂ္ဂကပုဂ္ဂိုလ်များတခြားတိုင်းရင်းသားခေါင်းဆောင်များနဲ့တောင်းသားများစုစုပေါင်းအင်အား400ကျော်တက်ရောက်ခဲ့လို့လည်းသိရပါတယ်